Cyprus ရနိုင်ငံမှရင်ဆိုင်နေရတဲ့ဗန်နာရေးအကြက်အတဲအတွက်သဘောတူညီမှုတစုံတရာရနိုင်ဖို့နောက်ဆုံးကြိုးပမ်းတဲ့အနေနဲ့ Cyprus ခေါင်းဆောင်တွေဟာဒီနိုင်ငံတကာကငွေချီးမဲ့သူတွေနဲ့အရေးပေါ်ဆွေးနွေးနေကြပါတယ်။တကယ်လို့သာတနင်္လာနေ့မှအပြေထွက်မလာဘူးဆိုရင် Cyprus ကဗန်လုပ်ငန်းတွေပြုတ်ပြက်ပြီးတော့နိုင်ငံဟာလည်းဒေဝါလီခံရတဲ့အခြေအနေကိုဆက်ရောက်သွားနိုင်ပါတယ်။ဥရောပသမဂ္ဂတွေကယူရိုငွေချေးသုံးဆွဲတဲ့နိုင်ငံအဖြစ်ကနေလည်းထွက်သွားရနိုင်တဲ့အလားအလာတွေကြောင့်ယူရိုငွေရဲ့တည်ငြိမ်မှုကိုလည်းချိန်ချောင်းနေပါတယ်။ဥရောပသမဂ္ဂဥရောပဗဟိုဘဏ်နဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့တာဝန်ရှိသူတွေနဲ့ Cyprus သမ္မတ Nikos Anastasiadis ဟာဒီ Belgium နိုင်ငံ Brussels မြို့တော်မှာဆွေးနွေးနေပါတယ်။နိုင်ငံတကာကအရေးပေါ်ချီးငွေဒေါ်လာ73ဘီလီယံရရှိနိုင်ဖို့အတွက် Cyprus ကဒေါ်လာ9ဘီလီယံခွဲရှာဖို့လိုပါတယ်။ဒါပေမဲ့ဒီငွေပမာဏကိုပြီးခဲ့တဲ့သတင်းပတ်ထဲမှာ Cyprus ကနှစ်ချိန်ရှာဖို့ကြိုးစားပေမဲ့လည်းမအောင်မြင်ခဲ့ပါဘူး။ဘဏ်အငွေအပေါ်မှာအခွန်ကောက်မဲ့အစီအစဉ်ကိုပါလီမန်ကပယ်ချခဲ့တဲ့အတွက်မအောင်မြင်ခဲ့သလိုရုရှားကလည်း Cyprus ကိုအကူအညီပေးဖို့ညှင်းဆန်ခဲ့ပါတယ်။အရေးပေါ်ငွေချီးမဲ့သူတွေနဲ့သဘောတူထားတဲ့အတိုင်းလိုအပ်တဲ့ဆောင်ရွက်မှုတွေကို Cyprus ကနောက်ဆုံးအချိန်ကြားမှကြိုးစားတဲ့အတွက်ငွေချီးမဲ့သူတွေဘက်ကအယုံအကြည်မရှိသလောက်ဖြစ်နေတယ်လို့ Brussels ဆွေးနွေးပွဲမှာပါဝင်ဆွေးနွေးနေတဲ့နိုင်ငံတကာဗန်နာရေးဆိုင်ရာသိပ္ပံက Hans Trang က VOA ကိုပြောပါရရှင်။